က်မှတ်မကန်သတင်းတွေအပါအဝင်သတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်အကဲဆက်မှုအများပြားရှိနေတယ်လို့ပြည်သူဝန်ဆောင်မှုမီဒီယာတွေပုတ်ကလစ်ကနဲ့အစိုးရကငွေကြေးပံ့ပိုးပေးထားတဲ့မီဒီယာဖွဲ့စည်းတွေကပြောဆိုကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထူးမှတ်ဖြစ်တဲ့အမေရိကန်အတန်းလွတ်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBC နဲ့ George Washington တက္ကသိုလ်မီဒီယာနဲ့လူထုဆက်ဆံရေးဌာနတို့ကဖိုရမ်တစ်ခုကျင်းပပါတယ်။အမေရိကန်နိုင်ငံတကာသတင်းတောက်များရဲ့အရေးပါမှုမီဒီယာလွတ်လပ်ခွင့်ကိုကာကွယ်ရင်းနဲ့သတင်းတောက်တွေလုံခြုံရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်သူ့ကို VOA သတင်းတောက် Maria Matia လို့ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်။
မင်္ဂန်တိကျတဲ့တည်င်းအချက်လက်တွေရရှိဖို့လူလူရဲ့လူလာချက်ကြီးထွားလာတာတည်င်းမှန်ရရှိရေးအပေါ်ကန့်တလာတဲ့အစိုးရတချို့ရဲ့ဆောင်ရွက်ချက်တွေကိုဥဆောင်ဆွေးနွေးသူတွေဆွေးနွေးခဲ့ကြပါတယ်။ NPR တည်င်းဖွဲ့စည်းရဲ့အကြီးတန်းတာဝန်ရှိသူ Michael Oreski ကတော့အခုလိုပြောပါတယ်
They run the gamut from truly despotic places to
ကျွန်တော်တို့ဒီမိုကရေစီနိုင်ငံလေးလို့ရှုမြင်ထားတဲ့တချို့နိုင်ငံတွေမှာတည်င်းချက်လက်စီစဉ်မှုကိုထိန်းချုပ်မှုကသူတို့အစိုးရအဓိကလက်နက်လို့ဖြစ်လာတဲ့အခါမျိုးမှာတကယ်အာဏာရှင်တွေလိုကျဉ်းသုံးဆောင်ရွက်လာပါတယ်။ဆိုတော့တရင်စုဆောင်ရယူဖို့အတွက်အင်တာမောက်ကိုခက်ခဲဖြစ်စေပြီးတော့တချို့နေရာတွေမှာဆိုရင်အန္တရာယ်ရှိလာပါတယ်
။တရင်ချက်လက်တွေကိုလက်နက်တွေတပွဲအသုံးပြုလာနေတယ်လို့အမေရိကန်အတန်းလွင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBC ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကသုံးလုံးပြောဆိုပြီးဒီအခြေအနေကပိုတိုးလာနေတယ်လို့ပြောဆိုသွားပါတယ်။
You look at what's happening coming out of the Kremlin.
ရုရှားဆိုရကဘာတွေဆောင်ရွက်ဖြစ်ပျက်နေတယ်ဆိုတာကိုကြည့်ပါ။ပြောဆိုနေရတွေကအမှားတွေပါပဲ။မှန်ကန်တိကျတဲ့အချက်လက်တွေမဟုတ်တာတွေကိုမဟာဗျူဟာကြကြကိုဆောင်ရွက်လာနေရပါ။ဒီဆိုရတွေအုပ်ချုပ်တဲ့ကမ္ဘာတစ်ဖွားမှာအချက်လက်အမှန်ယာယီကစိန်ခေါ်ချက်တွေရှိနေပါတယ်။တူရကီမှာလည်းအလားတူဖြစ်နေတာပါ
။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲနေကြီးမချာသတင်းထောင်များအဖွဲ့ RSS က2018ခုနှစ်အတွက်သတင်းလက်ခွင့်အစီအခံစာအညွှန်းကိန်းကိုထုတ်ပြန်လာမှာရုရှားနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်148မှာရပ်တည်ပါတယ်။2012ခုနှစ်ကစလို့လွတ်လပ်တဲ့ဥဆောင်သတင်းဌာနတွေကိုအစိုးရလက်အောက်တုတ်သွင်းတာဓမ္မမဟုတ်လဲတားမြစ်ပိတ်ပင်တာတွေလုပ်ခဲ့တယ်ဆိုလဲ RSS ကထောက်ပြပါတယ်။တူရကီနိုင်ငံမှာလည်းသတင်းစလခွင့်အညွှန်းကိန်းအဆင့်155မှာရပ်တည်နေပြီးအဆင့်40ပြုတ်ကျသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုအဖွဲ့ Freedom House ကလည်းကမ္ဘာတစ်လွှာတည်င်းစလခွင့်က73နှစ်တာကာလအတွင်းအနည်းဆုံးအဆင့်ကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။အရေးပါတဲ့ဒီမိုကရေစီနိုင်ငံကြီးတွေကတည်င်းထောက်တွေ၊မီဒီယာတွေချင်းချောက်မှုအသစ်တွေရှိလာတာကိုအကြောင်းရင်းတစ်ခုအနေနဲ့ Freedom House ကထောက်ပြပါတယ်။ CNN ရုပ်သံရဲ့ကမ္ဘာရေးရာတည်င်းထောက် Alice Labotte ကတော့အခုလိုပြောပါတယ်။
Not only is it more difficult for us to bring
ဒီအခြေအနေတွေကို American ပြည်တော်စုမှတင်ပြခွင့်ရဖို့ခက်ခဲလာတာတည်းမဟုတ်တော့ပါဘူးလေအခုလက်ရှိအခင်းကျင်းရဆိုရင် American အခြေအနေကိုတောင်းကဘာကိုတင်ပြဖို့မှာပါပုံပြီးခက်ခဲလာတာတွေ့ရပါတယ်ဥပဒေတွေအနေရတွေကြောင့်တည်းမဟုတ်ပါဘူးမီဒီယာအပေါ်မှာလည်းရေးသားမှုရှိဖို့လိုပါတယ
် American သမ္မတ Donald Trump ကမီဒီယာက American ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ပြောဆိုခဲ့ပြီးအမေရိကန်သတင်းဌာနတချို့ကလည်းမမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆိုဆွဲကြတာပါ။သမ္မတ Trump ရဲ့မီဒီယာပေါ်ပုတ်ခတ်ပြောဆိုမှုကတခြားနိုင်ငံခေါင်းဆောင်တွေကိုနိုင်ငံတွင်းကမီဒီယာတွေအပေါ်စော်ကားမော်ကားပြောဆိုဖို့ရဲစီးတင်ပေးသလိုဖြစ်တယ်ဆိုလဲနေစီမချာသတင်းထောင်များအဖွဲ့ RSS ကပြောပါတယ်။ VOA အနေနဲ့အမေရိကန်စုရရဲ့အားပေါ်မဟုတ်ဘဲဘဲမလိုက်သတင်းအဖွဲ့အစည်းတစ်ခုအနေနဲ့ဆက်ပြီးရှိနေမလားဆိုတဲ့မေးခွန်းကိုလည်း VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အတန်းလက်လုံငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBC ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကဖြေကြားပါတယ်။ VOA အနေနဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့ VOA ရဲ့စီးနင်းစည်းကမ်းပရိမြင်အရတရားဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်ဆိုပြောဆိုခဲ့ပါတယ်ရှင်။